မြန်မာရေးလုံခြုံရေးကောင်စီရဲ့ကင်တွယ်မှုဟာအခုချိန်ထိထိရောက်မှုမရှိတဲ့အတွက်အားမရဖြစ်မိကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မွန်ထွန်းက VOE ကနေဒီဗီဒီယိုကွန်ဖရင့်နဲ့ဆက်သွယ်မေးမြန်းရာမှာပြောကြားခဲ့ပါတယ
်။တကားပေါ်စီဝေးရဲ့အဓိကဆွေးနွေးတဲ့ဥစ္စာကကျွန်တော်တို့အချမ်းမြင့်သိရတဲ့လောက်တော့ကိုဗစ်ကိစ္စနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးရဆိုပြီးတော့သိရပါတယ်။နောက်ပြီးတော့ခုနကဆရာမပြောတဲ့ဟိုစာဒီ humanitarian ကိစ္စပေါ့နော်အထူးသဖြင့်ကျွန်တော်တို့ဒီက under secretary general for humanitarian affairs ကိုလည်းတက်ပြီးတော့ရှင်းပြရဲဆိုတာဒီတဲ့အချမ်းကျင်းတော့သိရပါတယ်ဆိုတော့အထဲမှာဘာတွေအဓိကစီးနေလဲဆိုတဲ့ဥစ္စာတော့ကျွန်တော်လည်းစီးဝေးကိုတို့ကျွန်တော်တို့သူကလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့ prefer စီးဝေးပေါ့နော် prefer ခုန3ယောက်ပဲတက်ခွင့်ရတာဆိုတော့ဂျန်နယ်လူတွေတော့တက်ခွင့်မရဘူးเนาะကျွန်တော်တို့မြန်မာနိုင်ငံမှာပါအောင်ပေါ့เนาะဆိုတော့အထဲမှာပါစီးနေလဲဆိုတော့ဥစ္စာတော့ကျွန်တော်တို့အသေးစိတ်တော့မသိပါဘူးဒါပေမဲ့ခုနပြောတဲ့ဟိုတတိယနေမှာပါတဲ့ဥစ္စာတချို့ဟိုဥစ္စာဒီစုံလန်းသိရှိရတဲ့အချက်ကလေးတွေလည်းပေါ်အခြေခံပြီးတော့ပြောရဲဆိုရင်တော့အဓိကတော့ခုနပြောတဲ့ COVID ကိစ္စကိုစီးနေတယ်နောက်ပြီးတော့ခုန humanitarian assistance နဲ့ပတ်သက်ပြီးတော့ကူညီအဲကုညီပေးမဲ့ကိစ္စတွေဆင်းနေရဆိုတဲ့အစားတော့ချန်ပီယံတည်ရပါတယ်ညာသူတို့ဖြင့်ခုနပြောလို့ပေါ့နော်ဒီအာဆီယံကနေပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောထားတဲ့ 5 point consensus accountable ဖို့နဲ့ပတ်သက်ပြီးတော့လည်းပေါ့နော်ဟိုနိုင်ငံအများစုကတော့ဒါ accountable ဖို့ဆိုတဲ့အစားကိုဟိုတိုက်တွန်းတယ်ဆိုတဲ့အစားမျိုးလေးတည်ရပါတယ်ခုနအစည်းအဝေးရဲ့ပေါ့နော်အစည်းအဝေးရပါအောက်ကန်ထွက်လေဒီကိစ္စနဲ့ပတ်သက်လို့ဆိုတဲ့ဥစ္စာနဲ့ပတ်သက်လို့မေးစရာမေးခွန်းတွေတော့ရှိပါတယ်ခင်ဗျ။ဘာလို့လဲဆိုတော့ကျွန်တော်ဒီအစည်းအဝေးမတိုင်ခင်တည်ထားတဲ့ဥစ္စာကဒီပန်မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်အများအားဥဆောင်ပြီးတော့ထုတ်ပေးနေတဲ့ပန်ဟိုဒါလည်းဖြစ်တဲ့ UK ကနေပြီးတော့ဒီအစည်းအဝေးအပြီးမှာပေါ့နော် press statement တွေကိုထုတ်ဖို့အတွက်ကိုစူးစမ်းခဲ့တယ်ဆိုတဲ့ဥစ္စာတော့အကြမ်းကြီးတည်ရပါတယ်ဒါပေမဲ့လည်းတချို့ကန့်ကွက်တဲ့ရှိတဲ့အတွက်ကြောင့်ဒီ press statement ကိုမထုတ်နိုင်ခဲ့ဘူးပေါ့နော်အဲဆိုလိုတဲ့ဥစ္စာတော့ပေါ့နော်အခုဒီမှာကျွန်တော်တို့ကတော့လုံခြုံရေးကောင်စီစီဝေးတခုရှိလာပြီဆိုရင်ကျွန်တော်တို့တွေကအမြဲတမ်းပေါ့နော်မြန်မာနိုင်ငံပြည်သူပြည်သားတွေအနေနဲ့ညှော်လင့်ချက်ထားကြတယ်ပေါ့နော်အဲတခုခုများထွက်လာမှာတခုခုကျွန်တော်တို့မြန်မာနိုင်ငံအတွက်တခုခုများလုပ်ပေးနိုင်မှာပေါ့နော်ဆိုတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့ဥစ္စာတွေတခုရှိလာတာတော့ဟိုဥစ္စာကျိုးဆိုးပါတယ်။ဒါပေမဲ့လည်းလုံခြုံရေးကောင်စီကကျွန်တော်တို့အမြဲတမ်းမျှော်လင့်နေတယ်ပေါ့နော်။ထိရောက်တဲ့အရေးယူဆောင်ရွက်မှုဆိုတဲ့ဥစ္စာကိုကျွန်တော်တို့အမြဲတမ်းမျှော်လင့်နေတယ်။ဒါပေမဲ့လည်းအခုထိတော့ပေါ့နော်။ဟိုဥစ္စာဒီ decisive ကျွန်တော်အမြဲတမ်းပြောနေ decisive action ဆိုတာအခုထိတော့ကျွန်တော်တို့မတွေ့ရသေးဘူးပေါ့နော်။ဒါကြောင့်ကျွန်တော်တို့ပြည်သူတွေအနေနဲ့လည်းဒီအပေါ်အဒီအခြေအနေပေါ့မြန်မာ event အမြဲတမ်းပြောနေတာလေဒီ statement တွေကြီးပဲထုတ်နေတာကဟို it's enough ဖြစ်နေပါလေတကယ်လူကျင်တာ action မှာဆိုတဲ့ဥစ္စာကျွန်တော်တို့ကြည့်ကြည့်လေအမြဲတမ်းပြောနေတာရှိတယ်เนาะဒါကလည်းတကယ်ဟိုမြေပြင်မှာရင်ဆိုင်ကြုံတွေ့နေရတဲ့လူတွေရဲ့စစ်ထဲရင်ထဲအသေးရလာတဲ့စကင်လုံးတွေပဲဖြစ်တယ်เนาะဒါကြောင့်ဒါနဲ့ပတ်သက်လို့လုံခြုံရေးကောင်စီကမလုပ်ပေးနိုင်သေးတဲ့ဥစ္စာကိုတော့စိတ်မကောင်းဖြစ်မိပါတယ်။အ
ဲ့ဒီမှာအဲ့ဒီဒိတ်ဒုတမတ်ကြီးပြောသွားတဲ့နေရာမှာပေါ့နော်။သူတို့ကအခုဒီလက်ရှိမြန်မာနိုင်ငံမှာလိုအပ်နေတဲ့ဒီအထူးသဖြင့်ဟိုကိုဗစ်တတိယလှိုင်းတန်းကိုအဲ့တိုင်းပြည်နေနဲ့ကတော်တော်လေးအလူးလဲခံနေရတဲ့ခါကျတော့လိုအပ်နေသူတွေအတွက်သူကကာကွယ်ဆေးတွေအလုံးလောက်ရရှိဖို့ရယ်။နောက်ဒီလူသားချင်းစာနာမှုကိစ္စတွေမှာလက်ရှိဒီမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေပေါ့ပဋိပက္ခတွေကိုအချိန်အတိုင်းတာလောက်ထိကိုဟိုရက်လိုက်ပြီးတော့ဒီပေါ့နော်ဒီကုညီမှုတွေကိုခွင့်ပြုဖို့ဆိုပြီးတော့လဲသူမြန်မာစစ်ကောင်စီကိုပြောသွားတဲ့အပိုင်းပေါ့လေဒါပေမဲ့လည်းဒီလိုမျိုးအပိုင်းမှာအခု NUG အစိုးရဘက်ကလည်းအဲဒီကိုဗစ်ကာကွယ်ဆေးကိစ္စတွေနောက်လူသားချင်းစာနာမှုဆိုင်ရာကိစ္စတွေမှာလည်းဟိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဟိုပူးပေါင်းဆောင်ရွက်နေတာတွေလည်းရှိတဲ့ခါကြတော့အခုမြန်မာနိုင်ငံမှာတကယ်အခုလိုအပ်နေတဲ့အဲဒီကိုဗစ်ကာကွယ်ဆေးကိစ္စတို့ဘာလို့မှဟိုမှာ NUG ဘက်ကရောဒီမြန်မာစစ်ကောင်စီဘက်ကရောပေါ့နော်အလုံးဒီပူးပေါင်းဟိုတစုံတရာအတိုင်းအတာတီပေါ့နော်ဒီတိမ်တန်မတ်တိုက်တွန်းသွားသလိုမျိုးဟိုကတစုံတရာအတိုင်းအတာတီရပ်တန့်ပြီးတော့ပူးပေါင်းဆောင်ရွက်မယ်အနေအထားမျိုးရှိမလားနိုင်ငံတကာဘက်ကကောတခြားဒီနိုင်ငံတွေအလိုက်ပေါ့လေပူးပေါင်းဆောင်ရွက်မယ်အနေအထားတွေရောဘယ်လိုမျိုးရှိမလဲရှင
်ဟုတ်ဟုတ်ကဲ့ဟိုကျေးဇူးပါခင်ဗျာဒီမေးခွန်းမေးတဲ့အတွက်ပေါ့လေဒီကိုဗစ်ကိစ္စနဲ့ပတ်သက်ရင်ကျွန်တော်တို့ရှင်းပါတယ်သူဒီ UK ကဟို DPR တန်မတ်ကိုလိုက်နေသူထောက်ပြွားတာလည်းရှိပါတယ် အခုဒီလိုမျိုးကိုဗစ်အခြေအနေတွေဆိုးရွားလာတဲ့ဥစ္စာကဒီစစ်ကောင်စီရဲ့ mismanagement ကြောင့်ဆိုတာလည်းအများကြီးပေါ်လာပါတယ်။နောက်ပြီးတော့အထူးသဖြင့်ပေါ့နော်ကျွန်တော်တို့ပြန်ကြည့်လိုက်ဆံမတော်လည်းတည်တဲ့အတိုင်းတချို့ဟိုဟိုမလိုလားအပ်တဲ့ကန့်သက်ချက်တွေလုပ်တဲ့အတွက်ကြောင့်လည်းအများကြီးလူတွေဆုံးရှုံးကြရတဲ့ဥစ္စာတွေရှိပါတယ်။ဥပမာဒီအောက်ဆီဂျင်ကိစ္စနဲ့ပတ်သက်ပြီးတော့ဟိုအောက်အောက်ဆီဂျင်ဝယ်လို့မရအောင်ကန့်သက်ချက်တွေလုပ်တာပါတော့ကတကယ်ကိုစိတ်မကောင်းစရာပေါ့နော်သူတချို့ပြည်သူတွေမလိုလားအပ်ပဲနဲ့အသက်ကိုပေးလိုက်ရတဲ့ဥစ္စာတွေရှိပါတယ်တချို့တွေဆိုရင်ဘာလို့ပြောဟိုကျွန်တော်တို့ရဲ့နှီးဆက်တဲ့လူတွေရွှေမျိုးသားချင်းတွေကတော့ပါသွားကြတဲ့ဥစ္စာတွေအများကြီးပါပေါ့နော်ဒါတွေကတော့ဒီစစ်ကောင်စီရဲ့ဟို mismanagement ကြောင့်ရဲ့တချို့မလိုလားအပ်တဲ့ဒီကန့်သက်ချက်တွေလုပ်တဲ့အတွက်ကြောင့်လေဆိုတဲ့ဥစ္စာအများကြီးချင်းချင်းကြီးတွေ့နေရပါတော့ဒါကြောင့်လဲဒီနိုင်ငံတကာအတိုင်းအတိုင်းနဲ့ဒီဥစ္စာကိုထောက်ပြပြီးတော့ပြောဆိုတာတွေဒီလည်းအများကြီးရှိပါတယ်အခုကျွန်တော်တို့ဒီ covid ကိစ္စနဲ့ပတ်သက်ပြီးတော့ covid vaccine ရဖို့ပေါ့နော်ဟိုအဲဆိုတဲ့ဥစ္စာဆိုရင်ကျွန်တော်တို့ပြန်ထိုင်ရင်ဆရာဒေါက်တာဇော်ဝေဆိုလို့လည်းအင်းနဲ့အဲပြောနေတာရှိပါတယ်ကျွန်တော်တို့ကျန်းမာရေးအင်ဂျီရဲ့ကျန်းမာရေးဝန်ကြီးပေါ့နော်ဆရာဒေါက်တာဇော်ဝေဆိုလို့အင်းနဲ့ပြောနေတာရှိပါတယ်ဒီ covid ဥစ္စာကလူတိုင်းပေါ့လူအပ်တဲ့လူတိုင်းအဲရဖို့လိုတယ်ဆိုတဲ့ဥစ္စာအာမျိုးနဲ့အပြောနေတာရှိတယ်ဒါကလည်းတကယ်လက်တွေ့ကြပါကျွန်တော်တို့ကိုဗစ်ဆေးဆိုတဲ့ဥစ္စာဖွဲ့ထားမှုလုံးဝမရှိအောင်လူတစုတည်းအဲရဖို့အတွက်မဟုတ်ပါဘူးဒါမြန်မာနိုင်ငံမှာရှိတဲ့လိုအပ်တဲ့ပြည်သူတွေအတွက်ဒီကိုဗစ် vaccine ဆိုတာပေးဖို့လိုပါတယ်ဒါကြောင့်လည်းကျွန်တော်နားလည်တော့ပေါ့နော် NUG အနေနဲ့လည်းအဲသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ထိတွေ့ဆောင်ရွက်နေတဲ့ဥစ္စာရှိပါတယ်ကျွန်တော်တို့အများနဲ့ပြောနေတဲ့ဥစ္စာရှိပါတယ်ပေါ့နော်ဒီလူရဲ့အသက်ကိုကယ်ဆယ်ဖို့ကအဓိကပါဆိုတဲ့ဥစ္စာကျွန်တော်တို့အများနဲ့ပြောနေတဲ့အတွက်ကြောင့်အဲ့ဒါအများကြီးအရေးကြီးပါဒါကြောင့်မလို့ဒီအခုလိုမျိုးကိစ္စတွေမှာလူအသက်ကယ်ဆယ်ဖို့ပေးနိုင်ဖို့အတွက်ကြီးရွယ်ပြီးတော့ NUG ကဆောင်ရွက်နေရဆိုတာကျွန်တော်တို့ပြည့်ပါနားလည်တယ်ဒါကြောင့်မလို့တချို့ဥစ္စာတွေမှာပေါ့နော်ဒီနိုင်ငံတကာအတိုင်းဝိုင်းနေတယ်လည်းပေါ့နော်ကျွန်တော်တို့ဒီဘက်က NUG ကပြောတဲ့စကားတွေကိုလည်းတူတူခြားခြားနားထောင်ပြီးဖို့လိုတယ်အဲတချို့ဥစ္စာတွေမှာကျွန်တော်တို့မြစ်တာရက်ခံတဲ့ဥစ္စာတွေကိုပြပြချချအလေးနဲ့ထည့်သွင်းစဉ်းစားပြီးတော့ like ပါဆောင်ပေးနိုင်ဖို့လိုတယ်ဆိုတဲ့ဥစ္စာလေးတွေလည်းတွေ့ရပါတယ်ဒီတချို့နိုင်ငံတကာအဖွဲ့အစည်းတွေပေါ့နော်ဆိုတော့ညှိနှိုင်းဆောင်ရွက်နေရဆိုတဲ့ဥစ္စာတွေလည်းအဲအကြမ်းပြင်းတည်ရပါ
နယူးယောက်ကုလသမဂ္ဂဌာနချုပ်ကမြန်မာအမြဲတမ်းကိုယ်စားလှယ်သတ်မှတ်ကြီးဦးကျော်မိုးထွန်းပါရှင်